ရန်ကုန်မြို့မှာမီလာ9ရက်နေ့ညပိုင်းကပောက်ကွဲတန်ဒီမြို့နယ်9ခုထပ်မင်းနဲမှာကြားခဲ့ရပေမဲ့ဒီနေ့တော့အခြေအနေတွေထူးထူးခြားခြားမရှိပါဘူးမင်းညားကဗဟန်းမြို့နယ်ထဲမှာပောက်ကွဲမှုတစ်ခုကတော့လက်လုံမိုင်းစမ်းသပ်စဉ်ပောက်ကွဲတာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးတော့အဒီပောက်ကွဲမှုကြောင့် MMA တိုင်းပေါင်းစုံကစားသမားဖိုးတော်နဲ့လူငယ်3ယောက်ကိုဖမ်းဆီးထားပါတယ်ဒီကြောင့်ကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းတွင်းကဗဟန်းရန်ကင်းတောင်ကလာပတင်ငန်းညွန်စတဲ့မြို့နယ်တွေအပါအဝင်မြို့နယ်၅ခုထက်မင်းနဲ့မှာမင်းညာတို့ကဘုံပေါက်ကွဲတံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။တင်ငန်းညွန်မြို့နယ်ပြည်သာရလန်းနဲ့ဝေစနရလန်းစုံမှာပေါက်ကွဲမှုကတော့နေအိမ်မှာတုန်ခါတဲ့အထိပြင်းထန်တယ်လို့အဲ့ဒီနားမှာနေတဲ့သူကပြောပြပါဗျာ။
ကျွန်တော်ကျတော့ဒီဇဘွန်နားဘက်မှာကျတော့အတန်လောက်ပဲအဲ့လိုမျိုးနည်းနည်းတုံသွားတဲ့တန်လောက်ပဲကြာအတိအကျညီမမပြောတတ်ဘူးအမဗီဒီယိုတွေမှာတက်တဲ့သတင်းလောက်ပဲပြရပြရှင်နေရှင်ဟုတ်ဟုတ်ကဲ့နားနဲ့ညီမတို့ဆိုဟွာလောက်ပေါ့နည်းနဲ့တိုင်လောက်ဝင်ကြမှာဇဘွန်နားလောက်ဆိုတော့လေဟုတ်အဲ့လိုမျိုးနည်းနည်းတုံသွားတဲ့အိမ်ကြီးအဲ့လိုမျိုးနည်းနည်းတုံသွားတဲ့ပုံစံလောက်ပဲပြလိုက်ပါရှင်ဟုတ်ဒီဘက်မှာတော့ဒီထိခိုက်တာလည်းကြာနေတယ်
အလားတူပဲတာမွေမြို့နယ်ဗညာဒလလမ်းမပေါ်မှာလဲပောက်ကွဲသံကြားရတယ်လို့ရက်ကွက်နေသူက VW ကိုအတီးပြုပါတယ်။တောင်ကလာပါမြို့နယ်ထဲမှာလဲမေလ9ရက်နေ့မနေ့ညတုန်းကပောက်ကွဲသံနှစ်ကြိမ်ကြားရပေမဲ့ညပိုင်းဖြစ်နေလို့ထွက်မကြည့်ရဲပဲဘယ်နေရာပောက်ကွဲတယ်ဆိုတာမသိရဘူးလို့ဒေသခံတဦးကပြောပြပါတယ်။ဒီည
တော့အတန်တော့ကြာစနေနားလောက်မှာတစ်ခါ၊စနေကျော်လောက်မှာလဲစက္ကန့်လောက်မှာတစ်ခါကြားတယ်နကကြာအတန်းတော့နကကြာတယ်နကပေါက်တာလားမပေါက်တာလားမသိသင်ငန်းကျောင်းကြီးရောသင်ငန်းကျောင်းပေါက်တာလဲဒီဘက်ကကြာတယ်မသိပါဘူ
းမင်းညာတို့ကလှိုင်းသားရမင်္ဂလာတုံတောင်တကုံမြို့နယ်ရန်ကင်းစတဲ့နေရာတွေမှာလဲပေါက်ကွဲတံတွေဇက်တိုက်ကြားခဲ့ရပါတယ်အဲ့ဒီပေါက်ကွဲမှုတွေကဘာတွေပေါက်ကွဲသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဗဟန်းမြို့နယ်တွေကနတ်မောက်လန်းကပေါက်ကွဲမှုကတော့လက်လုံမိုင်းလှုပ်စင်မှာပေါက်ကွဲတာလို့စစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာကြော်ကြားတဲ့ MMA တိုင်းပေါင်းစုံအားကစားသမားဖိုးတော်ဖွင့်လှစ်ထားတဲ့ Team PT အားကစားခမ်းမမှာလက်လုံမိုင်းစမ်းသပ်ရင်းနဲ့ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်းမြဝတီရုတ်တံကထုတ်ပြန်ခဲ့တာပါပောက်ကွဲမှုအတွင်မှာခန္ဓာကိုယ်အနှံ့ဘုံးစာတွေထိမှန်ခဲ့တဲ့ဖိုးတော်ကိုလည်းမြောက်ကလာပမြို့နယ်မေဒါဝီဆေးရုံမှာစေကုသမှုခံယူနေစဉ်မှာစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပါတယ်ဖိုးတော်ကိုဆေးရုံလိုက်ပို့တဲ့ကားထဲမှာလက်လုံမိုင်းတစ်လုံးတွေ့ရတယ်လို့သူ့ရဲ့အားကစားခန်းမမှာပစ္စတိုတနက်တလက်နဲ့ကြည်စံတွေဖောက်ခွဲပစ္စည်းတွေလုံနိုင်တဲ့ပစ္စည်းတွေကိုရှာဖွေတွေ့ရှိတယ်လို့စစ်ကောင်စီရဲ့သတင်းထဲမှာဆိုထားပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့လူငယ်၃ဦးကိုလည်းဖမ်းဆီးထားပါတယ်။ရန်ကုန်မြို့ထဲမှာအခုလိုပောက်ကွဲမှုတွေဖြစ်နေတယ်လို့ပဲတနင်္လာရီတိုင်းဒဝယ်မြို့မှာလည်းမင်းညာတို့ကမြို့ထဲကလက်ဖက်ရည်ဆိုင်နားနဲ့တိုင်းတရားလွှတ်တော်ရုံးနားမှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒဝယ်ဒေသခံတဦးပြောပြတာကတော့
ဟုတ်မင်းညနေကတော့ကျွန်တော်တို့ဒီဒုမဆက်မှာကတော့ကျွန်တော်တို့ဒီဘုံနေပါတယ်ကတော့ဒီပောက်ကွဲတာလို့ပါလို့ရှိတယ်ခဏဆိုလို့ပေါ့နော်နေတိုင်းတော့မဟုတ်ဘူးကျွန်တော်တို့ဟိုခဏဟိုပောက်ကွဲနေနေစားမှာရှိတယ်မင်းညနေလို့ပါဆိုလို့ရှိရင်တိုင်းတရားလှတ်တော်ရုံးပေါ့နော်တရားလှတ်တော်ရုံးမှာကျွန်တော်တို့ဒီည7နာရီလောက်မှာဟိုဘိုးပောက်ကွဲမှုအနေထားရှိတယ်နောက်တစ်ခုကတော့ဒီလက်ဖက်ရည်ဆိုင်တိုင်းပေါ့နော်ဒီတခါရလက်ဖက်ရည်ဆိုင်ဆိုတဲ့နေရာမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ဒီခုနကဆိုတဲ့ဒီတိုင်းပြားလှတော်ယုံဆိုတာကကျွန်တော်တို့ဒီစစ်တပ်ကတပ်ဆွဲထားတဲ့နေရာပေါ့တော့မြို့ပင်းမှာပေါ့အဲလိုတပ်ဆွဲထားတဲ့နေရာအဲ့ဒီနှစ်နေရာမင်းညားကတော့ဒီပေါ်ပေါ်ကွက်တာမျိုးတွေရှိတယ
်ဆီယနာသိန်းအုပ်ချုပ်မှုကိုနိုင်ငံတော်ကပြည်သူတွေကဆက်ပြီးတော့စန့်ကျင်ဆန္ဒပြနေကြတာနဲ့အတူပောက်ကွဲမှုဖြစ်စဉ်သတင်းတွေကလည်းနေရာတော်တော်များများမှာပို့ပြီးတော့ကြားလာနေရတာပါရန်ကုန်မြို့ထဲမှာတော့လုံခြုံရေးတင်းကျပ်ထားတဲ့ခြားကပဲလူငယ်တွေဥဆောင်တဲ့ဆီယနာရှင်စန့်ကျင်ရေးလျှက်တပြက်တပိတ်ပျောက်ကြားတပိတ်တွေဆက်ပြီးတော့ရှိခဲ့ပါတယ်ကြည်မနိုင်စမ်းကြောင်းကလူငယ်တွေစုဝေးကြပြီးဘရင်တော်လမ်းမကြီးပေါ်မှာလဲဆရာနာရှင်စန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်ရှင်